NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာနိုင်ငံရေးကိစ္စနဲ့ဩဂတ်စ်လ14ရက်နေ့ကျရင်ပဲခူးမြို့ကိုသွားဖို့ရှိပါတယ်။နေအခြေချုပ်ကလွတ်မြောက်ချိန်တွေကဆိုရင်နိုင်ငံရေးလုပ်ငန်းတွေအတွက်ပထမဆုံးရန်ကုန်အပြင်ဘက်ထွက်မဲ့ခရီးစဉ်လည်းဖြစ်ပါတယ်။ပဲခူးမြို့မှာစာကြီးတိုက်တစ်ခုဖွင့်ပွဲကိုတက်ဖို့နဲ့ပဲခူးမြို့က NLD လူငယ်တွေနဲ့တွေ့ဆုံဖို့နေချင်းပြန်သွားမဲ့ခရီးဖြစ်တယ်လို့ NLD ပြောခွင့်ရသူဦးညံဝင်းကတနင်္ဂနွေနေ့မှာသတင်းတောက်တွေကိုအသိပေးခဲ့တာဖြစ်ပါတယ်။တရားမဝင်ပါတီအဖြစ်အစိုးရကကြေညာထားတဲ့ NLD ပါတီနိုင်ငံရေးလှုပ်ရှားမှုတွေလှုပ်တာကိုသတိပေးတဲ့အနေနဲ့ဥပဒေနဲ့အညီလိုက်နာပါဆိုတဲ့စာကိုပါတီခေါင်းဆောင်တွေစီကိုပြည်ထရေးဝင်ကြီးဌာနကဂျွန်လကုံပိုင်းတို့ကပေးပို့ခဲ့ပါတယ်။ဇူလိုင်လတုန်းကတော့ဒေါက်ဆန်းစုကြည်ဟာသူ့သားငယ်နဲ့အတူပကံဘက်ကိုခရီးထွက်ခဲ့ပါတယ်။အပန်းဖြေခရီးဖြစ်တာမို့အစိုးရကခရီးစဉ်ကိုခွင့်ပြုခဲ့ပေမဲ့အခြေအနေကိုအခွင့်ကောင်းယူပြီးတော့နိုင်ငံရေးစီးရုံးလှုပ်ရှားမှုတွေမလုပ်ဖို့တတိပေးခဲ့ပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်တော့ဒေါက်ဆန်းစုကြည်ဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုအဖြစ်နဲ့ပထမဆုံးနေခရီးထွက်မှာဖြစ်ပါတယ်။